မ်းမြစ်မှာနေဆက်တက်ပြီနဲ့မဲဆောက်မြို့မှာတပတ်ကျော်အတွင်းမှာကိုဗစ်အတည်ပြုလူနာ800နီးပါးလောက်ရှိသွားပါပြီ။ဒီအတွက်ဒီအပိုင်းတွင်ပိုးတွေ့လူနာဒုတိယအများဆုံးပြည်နယ်ဖြစ်ထိုင်းကျန်းမာရေးဝန်ကြီးဌာနကသတ်မှတ်ထားပါတယ်။ဒီသတင်းကိုကျွန်မမအေးမကပြောပြပေးမှာပါ။ထိုင်းနိုင်ငံတက်ပြီနဲ့ကာယောဂထိန်းချုပ်ရေးအဖွဲ့ကဇူလိုင်လ3ရက်နေ့ထုတ်ပြန်ကြေညာကိုဗစ်အတည်ပြုလူနာ988ဦးထိရှိလာပြီးဒီထဲမှာအများစုကမြန်မာရွှေ့ပြောင်းလူသမားတွေဖြစ်ကြောင်းဖော်ပြခဲ့ပါတယ်ဒီအပိုင်းမှာပဲတက်ပြီးနေဟာထိုင်းနိုင်ငံမှာကိုဗစ်ကရောဂါနဲ့ပတ်သက်လို့ဒုတိယအများဆုံးကူးစက်မှုနှုန်းမြင့်တက်လာတဲ့ပြည်နယ်ဖြစ်လာပါတယ်မဲဆောက်မြို့မှာတော့ကိုဗစ်ကပ်ပိုးအစုလိုက်အပြုံလိုက်ကူးစက်ခံရသူတွေဟာမြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးရောင်ကြီးဥလုပ်သမားအဖွဲ့ကဥပဒေရတာဝန်ခံမတ်သူစာကျိုင်ကအခုလိုပြောပြပါတယ
်အခုကဟိုညံနယ်လို့ပြောရမှာပေါ့နော်ညီမတို့သိရတဲ့လောက်ဆိုအခုမှတပတ်စရဲ့အတွင်းမှာကိုဒီလောက်900ကျော်ဖြစ်လာတယ်ပြီးတော့အများစုကလည်းမြန်မာပြည်သားတွေပဲဖြစ်တယ်ဟိုထိုင်းဆိုလို့ရှိရင်တော့သူတို့ကဒီစက်ရုံဝင်ထဲမှာရှိနေတဲ့သူတို့ထိုင်းလူသမားတွေပေါ့ဒီလောက်တော့ပါတယ်ဆိုတော့အဲ့ဒါမြန်မာလူမျိုးအများစုပဲပေါ့နော
်ဂျွန်လ25ရက်နေ့လောက်ကစပြီးအစုလိုက်အပြုံလိုက်ရာကနန်းနဲ့ကူးစက်တဲ့လူနာတွေဟာစက်ရုံ9ရုံနဲ့တန်ရာ4ခုလောက်ကဖြစ်ကြတယ်လို့လည်းသူကပြောပြပါတယ်
ဒီ900ကျော်မှာတော့ညီမတို့တလောက်ဆိုရင်တော့ညီမတို့နာမဆိုရင်ကျွန်မအုံဆုံးတွေ့တဲ့ဒီမဆူဆက်ယုံပေါ့နော်မဆူအိမ်ဆက်ယုံဆိုတဲ့မဆူအိမ်ဆက်ယုံပါမယ်ပြီးရင်နှကောင် CCMC ဆိုတော့3ယုံပြီးရင်ဒီဘက်က TKG ဆိုတော့4ယုံပေါ့အဲ TKG ရဲ့ပြီးတော့အတွင်း PS ဆိုတော့5ယုံပေါ့နော်ဆက်ဆုပ်ယုံကတော့ PS ဆက်ယုံဆိုတော့5ယုံရှိမယ်ပြီးလို့ရှိရင်တော့အပြင်ဒီတန်းရားတွေကတော့ဒီမဆိုးဆက်ယုံဆိုလဲမဆိုးတန်းရားဆိုပြီးတော့သူတို့အဲ့ဒီမှာပဲအဲ့တခေရပဲပြန်ခါလာဖြစ်တဲ့အတွက်တန်းရားလေးပဲပေါ့နော်အဲ့မှာတခုရှိနေပြီးများလို့ဒီ TKG ပဲဆိုလို့ရှိရင်တော့ဒီဘက်မှာတင်မဲ့စူပါစတာတန်းရားတို့တနင်္ဂနွေဈေးတန်းရားတို့ပြီးလို့ရှိရင်မြန်မာတွေခေါ်ပေါ့နော်ဒီကော်လီမာတန်းရားတို့ဆိုတာ4နေရာလောက်ရှိတယ်တန်းရားက4နေရာလောက်ရှိတယ်ပေါ့ဟုတ်အဲ့ဒီကနေပါတော့ကြာလာများတယ်
မြန်မာနိုင်ငံသားကိုဗစ်ကပ်ပိုးကူးစက်ခံထားရတဲ့လူနာတွေကိုတော့ Uni Ocean လို့ခေါ်တဲ့စက်ရုံဟောင်းတစ်ခုရဲ့စက်ရုံဝင်အတွင်းမှာယာယီစက်ရုံလုပ်ပြီးကုသပေးနေတယ်လို့ကူးစက်မှုအများဆုံးဖြစ်ခဲ့တဲ့မဲဆောက်မြို့မဲတောင်ရပ်ကွက်ကိုလည်းပိတ်ဆို့ကန့်သတ်မှုတွေလုပ်ထားဆဲဖြစ်ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ 28,000 ကျော်ရှိနေပြီးဇူလိုင်လ3ရက်နေ့မှာတင်ကူးစက်သူလူနာအသက် 6,200 ကျော်ရှိနေပါတယ်။နေ့စဉ်ထောင်ချီပြီးကူးစက်မှုတွေဖြစ်နေတယ်လို့သိဆုံးသူကတော့2182ဦးထိရှိလာပါပြီ။